အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မတ်လ4ရက်အင်္ဂါနေ့ညမှာကွန်ဂရက်စ်လွှတ်တော်မှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒီမိန့်ခွန်းထဲမှာအမေရိကန်စီးပွားရေးနဲ့လူဝင်မှုကြီးကြပ်မှုဝါဒတွေအကြောင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။အစိုးရဝန်ထမ်းအင်အားလျှော့ချတာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးနဲ့စကားအခြေတင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လဲကာကွယ်ပြောဆိုနိုင်မယ့်အခွင့်အလမ်းရမှာဖြစ်တယ်လို့ကုံသွဲကုံတုတ်ောက်တဲ့ကိစ္စလည်းပါဝင်နိုင်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အတွက်အရေးကြီးဆုံးကတော့အထက်လွှတ်တော်ရောအောက်လွှတ်တော်ပါလူများစုဖြစ်တဲ့ Republican တွေကမလ14ရက်အလွန်အစိုးရ3စီးကိုချမှတ်ပေးဖို့ဖြစ်ပါတယ်။ဝင်ငွေနဲ့မိသားစုတွေအတွက်ကြမ်းမာရေးဆောင်လျှောက်တဲ့ Medicaid အစီအစဉ်ကိုရပ်ဆိုင်းပြီး American တင်ရှိနေတဲ့ကျွေးမီပမာဏကိုပြန်ဖြည့်ဆတ်ဖို့နဲ့ Trump သမ္မတပထမသက်တမ်းကာလ2019ခုနှစ်မှာအခွန်ပြုပြင်ပြောင်းလဲတဲ့အစီအစဉ်အကောင့်ထဲဖော်ရမှာလိုအပ်တဲ့ငွေကြေးပမာဏကိုဖြည့်ဆည်းဖို့နဲ့ပတ်သက်ပြီး Republican နေကြားထဲမှာသဘောထားကွဲလွဲနေတာပါ။သမ္မတ Trump ကတော့ One Big Beautiful Bill လို့ခေါ်တဲ့ American ပြည်တွင်းမူဝါဒနဲ့ပတ်သက်တဲ့အသုံးစရိတ်ကိုလွှတ်တော်ကအတည်ပြုပေးဖို့စိတ်အားထက်သန်နေပါတယ်။ရှေ့ဆက်ပြီးအလုပ်တွေအများကြီးလုပ်အောင်မှာဖြစ်တယ်လို့ America ပထမဆိုတဲ့မူဝါဒကိုအကောင့်ထဲဖော်နေတာဖြစ်တယ်လို့လူများစုအလုပ်တော်ဥက္ကဋ္ဌ Mike Johnson ကသတင်းတောက်တီကိုလွန်ခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်ခင်ဗျာ။